မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ဆေးထုတ်လုပ်ဖို့ရုရှားနိုင်ငံနဲ့ပြောဆိုထားတာရှိပြီးဒီလထဲမှာလာကြည့်ဖို့အစီအစဉ်ရှိတဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတောက်ကြာနေမှာပြောခဲ့ပါတယ်
။ပြည်တွင်းမှာလည်းမြန်မာနိုင်ငံစီးပွားဆိုင်ရာကနေပြီးတော့ဆော့ဝဲနေတဲ့အနေထားမှာရှိလို့ရှိရင်ထုတ်ဖို့ဆိုလို့ကျွန်တော်ဆောင်ဝေးပေးတာရှိပါဒါလည်းရုရှားနိုင်ငံမှာဆွေးနွေးရတာမူဝါဖြင့်သူတို့သဘောတူပြီးဖြစ်ပါတယ်။သူသဘောတူတယ်။ဥပဒေဆောင်ရွက်ချင်တယ်။သူဒီမှာမလာကြည့်ပြရစေ။ဒါကြည့်ပြီးတော့ဘလို့လုပ်မယ်ဆိုတော့သူတို့ဆုံးဖြတ်ပါမယ်ဆိုပြီးတော့သူတို့ပြောပါတယ်ဒီလာထဲမှာသူတို့လာဝေးရှိပါတယ
်ဒါအပြင်သူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားထုတ်ကိုဗစ်ကာကွယ်ဆေး Sputnik V အရေးအတွက်နှစ်သန်းအကူအညီပေးဖို့တောင်းခံတာမှာရုရှားဘက်ကလည်းပေးဖို့သဘောတူခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆိုပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံကိုယ်တိုင်ကကာကွယ်ဆေးအမြောက်များထုတ်နိုင်တဲ့စွမ်းရည်မရှိတဲ့အပြင်တကဘာလုံးကိုဖြန့်နေရတဲ့အတွက်ခွဲပေးမှာဖြစ်ပြီးတော့ဒီလာထဲမှာစားဖို့မဲလို့ရုရှားဘက်ကပြောခဲ့တဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ကပြောခဲ့ပါတယ်။အရေးအတွက်ဘယ်လောက်ပေးနိုင်မယ်ဆိုတာကိုလည်းပို့တဲ့အချိန်ကြမှာသာပြောနိုင်မှာဖြစ်ပြီးတောင်းကနဲ့အထက်တော်ရှိမယ်လို့ပြောတဲ့အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရပြီးနေ့စဉ်လိုကူးစက်သေဆုံးသူအရေးအတွက်မြင့်တက်လာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ကအခုလိုပြောတာပါ။ရုရှားထုတ် Sputnik V ကာကွယ်ဆေးကိုစိတ်ချရတဲ့ကာကွယ်ဆေးတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်တည်ပြုထားတာမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းအိန္ဒိယနဲ့အာရှနိုင်ငံတို့မှဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားပါဗျ။